တရုတ်ပြည်မှာကိုဗစ်ကူးစက်မှုနှုန်းတွေပြန်မြင့်တက်လာနေတဲ့အတွက်ကမ္ဘာနိုင်ငံအသီးသီးကတာဝန်ရှိသူတွေကတရုတ်ပြည်ကလာရောက်တဲ့ခီးသွားတွေကိုကန့်သတ်ထိန်းချုပ်ဖို့တားမြစ်ဖို့ပြုလုပ်တာဒါမှမဟုတ်စတင်စဉ်းစားနေတာတွေပြုလုပ်လာနေကြပါတယ်နယ်သာလန်နိုင်ငံနဲ့ပေါ်တူဂီနိုင်ငံတွေကတရုတ်ပြည်ကလာတဲ့ခီးသွားတွေအပေါ်ကိုဗစ်တင်းကျပ်မှုတွေစတင်ပြုလုပ်ဖို့စီစဉ်နေပြီးရှေ့တစ်ပတ်ကစပြီးတရုတ်ပြည်ကလာတဲ့ခီးသည်တွေအနေနဲ့ကိုဗစ်ကင်းစင်ကြောင်းအထောက်အထားတွေပြရမယ်လို့တောက်ကြနေမှာထုတ်ပြန်ကြေညာပါတယ်နယ်သာလန်နိုင်ငံမှာလာမဲ့အင်ကာနေကစတင်မှာဖြစ်ပြီးပေါ်တူဂီနိုင်ငံမှာတော့စနေနေ့ကစတင်မှာဖြစ်ပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားတဲ့အတွက်စတင်လှုပ်ဆောင်နေတာဖြစ်ပြီးအခြားဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂျာမနီ၊ပြင်သစ်၊အီတလီ၊စပိန်စတဲ့နိုင်ငံတွေအပါအဝင်ဒါဇင်နဲ့ချီတဲ့နိုင်ငံတွေဟာတရုတ်ပြည်ကလာတဲ့ခီးသွားတွေကိုကိုဗစ်ကင်းစင်ကြောင်းအထောက်အထားပြသဖို့ကြေညာထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှလည်းဇန်နဝါရီလ9ရက်နေ့ကစတင်ပြီးတရုတ်ပြည်ကလာတဲ့ခီးသည်တွေအနေနဲ့အသက်2နှစ်ကနေအထက်အားလုံးတရုတ်ပြည်ကနေခီးစတင်မထွက်ခွာမီ2ရက်အလိုမှာကတည်းကကိုဗစ်စစ်ဆေးပြီးကင်းစင်ကြောင်ထောက်ခံချက်ပြရမယ်လို့ပြထန်းထားပါတယ်။ဟောင်ကောင်၊မက္ကာအိုစတဲ့ဒေသကခီးသွားတွေလည်းဒီထက်မှပါဝင်ပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံသားတွေအနေနဲ့တရုတ်၊ဟောင်ကောင်နဲ့မက္ကာအိုနိုင်ငံတို့ကိုခီးသွားဖို့အစီအစဉ်တွေရှိပါကလည်းပြန်လည်စဉ်းစားကြဖို့အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကတိုက်တွန်းထားပါတယ်ခင်ဗျာ။